ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့လာမယ့်နှစ်စန်းမှာအလွတ်တဘောတွေ့ဆုံကြဖို့စီစဉ်ထားပါတယ်။မြောက်ပိုင်းစစ်ရေးမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲ UNFC ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရှေ့တိုးဆောင်ရွက်နိုင်ဖို့နီလန်ပေါင်းစုံနဲ့ကြိုးစားတဲ့အနေနဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ရှေ့အလားအလာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမှာမြောက်ပိုင်းစစ်ရေးမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲကာလတွေအတွင်းမှာပဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအလို့သဘောတွေ့ဆုံဖို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုကမ်းလှမ်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့ဆွေးနွေးကြဖို့ကမ်းလှမ်းခဲ့ပေမဲ့လာမယ့်ဇန်နဝါရီလဆန်းလောက်မှဖြစ်နိုင်မယ်လို့အကြောင်းပြန်စာရထားတဲ့အကြောင်းရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဖက်အတွင်းရေးမှူးအဖြစ်လဲတာဝန်ယူထားတဲ့ဦးထွန်းစောကပြောပါတယ
်။ Holiday Gala Christmas Gala ကြီးမှာပဲဒီခွင့်လန်းကိုအသုံးချပြီးတော့မှညီညာဖြစ်စဉ်မှာပါဝင်ပတ်သက်နေသူတွေကိုကျွန်တော်တို့ဖိတ်ခေါ်ပြီးတော့မှညှိနှောင်းတိုင်ပင်တာဖြစ်ပါတယ်။ဒါလည်းပဲကျွန်တော်တို့လုပ်နေတဲ့ကျွန်တော်တို့စွမ်းကုံကြိုးပမ်းမှုတွေကနီးနာတစ်ခုဖြစ်ပါတယ်။ဆိုရင်နောက်ထပ်ဖောက်ထွက်ပြီးတော့မှစဉ်းစားနိုင်မယ့်အချက်တွေကလည်းပဲကျွန်တော်တို့ဒီကြားထဲမှာဆိုလို့ရှိရင်အလွတ်တဘောတွေးနိုင်မလားဆိုပြီးတော့နောက်ဆုံးအနေနဲ့ကျွန်တော်တို့ဒီဒီဇင်ဘာ21ရက်နေ့မှာတွေ့နိုင်မလားဆိုပြီးတော့မှစာရေးပြီးတော့မှခုကျွန်တော်တို့အဆိုပြုခဲ့တာရှိပါတယ်။လွန်ခဲ့တဲ့16ရက်နေ့ကပေါ့လေနော်။21ရက်နေ့မှာလည်းပဲအချိန်မပြည့်ဘူးဖြစ်တယ်။ခရစ်စမတ်လွန်ကာလမှာပဲအဆင်ပြေနိုင်မယ်လို့တုံ့ပြန်ပြီးတော့မှဇန်နဝါရီလပထမဘက်မှာဖြစ်နိုင်မလားဆိုပြီးတော့ပြန်စာရေးပါတယ်။ဆိုကျွန်တော်တို့ဘက်ကလည်းဇန်နဝါရီလပထမဘက်ကိုပြန်ပြီးတော့မှချိန်နေရတဲ့သဘောရှိပါတယ်။ဆိုဒီကြားထဲမှာတော့အစွမ်းကုန်ကြိုးပမ်းမှုတော့လုပ်တယ်ဖောက်ထွက်စဉ်းစားနိုင်တဲ့အခြေအနေတွေကလည်းပဲအကုန်လုံးနှိပါတော့ကျွန်တော်တို့ကြိုးပမ်းထားပြီးဖြစ်ပါတယ်။အဒီထက်အပြင်တော့ကျွန်တော်တို့နီးနာတွေတော့မတွေ့သေးဘူးပေါ့လေနော်
။ UNFC ဘက်ကတော့တနင်္ဂနွေလို့အဖြစ်ရရေးသဘောတူစာချုပ် NCA မှာလက်မှတ်ထိုးနိုင်ဖို့အတွက်အချက်၉ချက်ပါကမ်းလှမ်းချက်ကိုဆွေးနွေးလိုနေတာဖြစ်ပါတယ်။တက်မတော်ဘက်ကတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာသဘောထားပြော့ပြောင်းလာတာမတွေ့ရဘူးလို့လည်းဦးထွန်းစောကသုံးသပ်ပါတယ
်။ဒီအချက်၉ချက်ပါတဲ့အစိုးရမှုကိုအစိုးရဘက်ကပေးထားပြီးဖြစ်တယ်။အဲ့ဒီတိုင်းပဲကျွန်တော်တို့ဆက်ညှိဖို့ရှိတယ်ပေါ့နော်။အချက်၉ချက်ကတော့ NCA လက်မှတ်ရေးထိုးနိုင်ဖို့အတွက်ကျွန်တော်တို့တင်ပြထားတဲ့တင်ပြချက်တွေဖြစ်တယ်။ဒါကိုဆက်ညှိနေတယ်။ညှိနေတော့မှာပဲအစိုးရကနေပြီးတော့မြေပြင်သွားပြီးတော့တိုက်နေတယ်။ဒီကိစ္စတွေကဆွေးနွေးပွဲပေါ်မှာလာရိုက်ခတ်နေတယ်ပေါ့လေ။အဲ့ဒါကြောင့်လက်မှတ်ထိုးရေးမထိုးရေးနဲ့ပတ်သက်လို့ကကျွန်တော်တို့ကထိုးရေးသဘောထားရှိပြီးဖြစ်တယ်။ဒါပေမဲ့တက်မတော်ဘက်ကအားလုံးပါဝင်မှုကိုလက်မခံဘူး။နောက်ပြီးတော့ကျွန်တော်တို့အစိုးရမှုအကူချက်ပေါ်မှာလည်းပဲအခြေအလေကျွန်တော်တို့ဆွေးနွေးနိုင်တဲ့အနေအထားတွေလည်းမရှိသေးဘူးပေါ့လေကျွန်တော်တို့မြင်တာကတော့အစိုးရဘက်ကတော့ပြောင်းလဲမှုမရှိသေးပါဘူးတက်မတော်ဘက်ကပြောင်းလဲမှုမရှိသေးဘူးအစိုးရဘက်ကလည်းပြောင်းလဲမှုမရှိသလိုမျိုးဖြစ်နေပါတယ်အစိုးရကတက်မတော်ကိုထိန်းချုပ်နိုင်စွမ်းမရှိတဲ့လက္ခဏာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအစိုးရကတက်မတော်ကဘာမှမလုပ်ရင်သူလည်းလုပ်လို့မရဘူးပေါ့နော်ကျွန်တော်တို့အဆိုပြုထားတဲ့ဒီအထူးသဖြင့်အဆိုပြုချက်၉ရက်ပေါ့နော်အဲ့ကိုအချက်ကိုညှိတဲ့အခါမှာအလွတ်တဘောညှိနိုင်တိုင်ပင်မှုတွေလည်းလုပ်ဖို့လိုတယ်ညှိနိုင်ဆွေးနွေးမှုတွေလည်းလုပ်ရအောင်ဆိုတဲ့သဘောတူညီချက်လုပ်ထားပေမဲ့လို့သူတို့အခုတတိကျွန်တော်တို့နဲ့လာရောက်ဆွေးနွေးနိုင်ခြင်းမရှိဘူးပေါ့လေပြီးခဲ့တဲ့နောက်ဆုံးဆွေးနွေးခဲ့တဲ့နိုဝင်ဘာလ10ရက်နေ့နောက်ဆုံးဆွေးနွေးမှုသဘောတူညီချက်မှလည်းရှိပါတယ်အလွတ်တဘောနောက်တစ်ကြိမ်တွေ့မယ်ပြီးရင်ဟိုတရားဝင်တွေ့မယ်ဆိုပြီးတော့ကျွန်တော်တို့ကလည်းအဆိုပြုပါတယ်ဒီလတဲမှာပထမဘက်မှာအလွတ်တဘောချင်းပိုင်းမှာတွေ့မယ်တရားဝင်ကိုရန်ကုန်မှာဒုတိယပတ်လောက်မှာတွေ့မယ်ညင်းရင်နဲ့အချိန်တွေကအဆင်မပြေကြဘူးဖြစ်နေပါတယ်
။ရှမ်းပြည်နယ်တွင်မြောက်ပိုင်းစီမဟာမိတ်တွေအဖြစ်ကချင်လက်နက်ကင်တပ်ဖွဲ့ KIA ရခိုင်လက်နက်ကင်တပ်ဖွဲ့ AA တအောင်းပလောင်တပ်ဖွဲ့ TNLA ကိုကန့်လက်နက်ကင်တပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်နေတာတွေနောက်တပ်မတော်ဘက်ကကချင်လက်နက်ကင် KIA ရဲ့စခန်းတချို့ကိုလက်တလောတိုက်ပွဲတွေမှာသိမ်းယူထားတာအပါအဝင်တိုက်ပွဲအရှိန်ရှိနေချိန်မှာတိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းဖွဲ့စည်းထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့အလားလာနဲ့ပတ်သက်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ကြပါတယ်။နယ်ပယ်ပေါင်းစုံကရက်ဖက်ဖွဲ့စည်းတွေနဲ့ UNFC တို့တွေ့ဆုံပြီးတိုင်းရင်းသားလက်နက်ကိုင်တွေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့ပကတိအခြေအနေတွေကိုဆွေးနွေးကြတာဖြစ်ပါတယ်။ UNFC အဖွဲ့မှာတော့မြန်မာအစိုးရနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ကဥဆောင်ပါဝင်နေတာဖြစ်ပါလေရှင်။